Writer တင်ဆောင်လို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးရဲ့အမှုနဲ့ပတ်သက်တဲ့တပ်တွေအထောက်အထားတွေကိုမြန်မာရဲတပ်ဖွဲ့ကစူးစမ်းရယူတဲ့နေရာမှာ Israel Company Celebrate ရဲ့နည်းပညာကိုတုံးခဲ့တယ်လို့ Washington Post သတင်းစာကြီးကတင်းငင်းနေမှာဖော်ပြလိုက်ပါတယ်။လက်ကန်ဖုံးတွေကိုချိုးဖောက်ဝင်ရောက်တဲ့နည်းပညာကို Israel Company Celebrate ထံကမြန်မာအာဏာပိုင်တို့ရရှိခဲ့တာဆိုပြီးဆရာစတန်းနဲ့တရားခံရှိနေရဲ့ပြောဆိုချက်ကိုကိုးကားပြီး Washington Post သတင်းစာကြီးကရေးသားထားတာဖြစ်ပါတယ်။ Writer သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကတော့နိုင်ငံတော်လျှော့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်နှံခုနှစ်နှစ်ကြာခံနေရတာပါ။ Celebrate ကပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံကိုရောင်းချမှုအလုံးရထားကြောင်းကြေညာချက်တော့ထုတ်ထားပါတယ်။သူ့ရဲ့ဤပညာကိုကမ္ဘာတဝန်းကတရားဥပဒေစိုးမိုးရေးအဖွဲ့တွေကကြေကြေပြန့်ပြန့်သုံးစွဲနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့2016ခုနှစ်ကရန်ကုန်အခြေစိုက် MySpace International ကနေတဆင့်သူ့ထုတ်ကုန်တွေကိုစတင်ရောင်းချခဲ့ကြောင်း MySpace International တာဝန်ရှိသူရဲ့ပြောဆိုချက်ကိုလည်းသတင်းစာကြီးကကိုးကားဖော်ပြထားပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ရှင်နေဦးတန်းစောအောင်ရဲ့ပြောဆိုချက်ထဲမှာလည်းသတင်းတောက်တီရဲ့လက်ခံဖို့ကိုရှာဖွေခဲ့သူက Celebrate တင်တန်းရထားသူဖြစ်တဲ့အကြောင်းဒါပေမဲ့သူ့ရဲ့အတိအမှတ်ပြုလက်မှတ်ကတက်တန်းကုန်နေပြီဆိုတဲ့ပြောဆိုချက်ကိုလည်းသတင်းစာမှာကိုးကားဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာအစ္စရေးသံရုံးကစီးပွားရေးနဲ့ပြည်ကြေးဆိုင်ရာအရာရှိတဦးကတော့ဒီကုမ္ပဏီရဲ့လုပ်ငန်းတွေမြန်မာနိုင်ငံမှာလုပ်နေတာမသိတဲ့အကြောင်းနဲ့တခြားမှတ်ချက်တွေကိုမပြောခဲ့ဘူးလို့လည်း Washington Post မှာဖော်ပြထားပါတယ်ရှင်။